ရူနန်းနိုင်ငံမှာ AP 3ရဲ့ဗိုလ်ထုနေကဆလို့အာနာတက်ဝင်ခဲ့တဲ့လိန်လူဆောင်မဲ့သူတွေအိမ်အောင်ရေးဖောက်ပြန်သူတွေကိုဂဲနဲ့ပစ်ပေါက်တည်တံစီရင်တဲ့ဥပဒေကိုနိုင်ငံတကာကပြင်းပြင်းထန်ထန်ရှုတ်ချမှုတွေထွက်ပေါ်နေပါတယ်။ဒီဥပဒေသစ်ကိုဆိုင်းငံ့ထားဖို့ကုလသမဂ္ဂအတွင်းမှူးချုပ်နဲ့လူ့အခွင့်အရေးဆိုင်ရာမဟာမင်းကြီးတို့ကလည်းတောင်းဆိုလိုက်ပါတယ်။အပြည့်စုံကိုဒေါက်ခင်မျိုးသက်ပြောပြမှာပါ။
မွတ်စလင်အများစုနေထိုင်ပြီးဘရင်စနစ်နဲ့အုပ်ချုပ်တဲ့သိငယ်တဲ့ဘရူနန်နိုင်ငံဟာ2014ခုနှစ်မှာအာရှတိုက်ရဲ့ပထမဆုံးအစ္စလမ်ဘာသာရေးဥပဒေနဲ့အုပ်ချုပ်တဲ့နိုင်ငံဖြစ်လာတာပါ။အရင်ကဗြိတိရှ်ကာကွယ်ဆောင်ရှောက်ခံနိုင်ငံဖြစ်ခဲ့တဲ့ရေနံကျွေးဝတဲ့ဘရူနန်နိုင်ငံမှာလူဦးရေ၄သိန်းခွဲလောက်ရှိပြီးဩဇာကြီးတဲ့ဘရူနန်ဆော်ဘွားဟက်ဆနာဘိုကီယာကဝန်ကြီးချုပ်တာဝန်ကိုပါအနှစ်50ကျော်ယူပြီးအုပ်ချုပ်နေတာဖြစ်ပါတယ်။အင်ဒိုနီးဖောက်ပြန်သူလိန်ဒူဆုံမဲ့သူတွေအဖြစ်အပြစ်ရှိကြောင်းအဆုံးဖြတ်ခံရမယ်ဆိုရင်ဂဲနဲ့ပစ်ပေါက်သေဒံစီရင်ခွင့်ပေးတာအပါအဝင်အစ္စလမ်ဘာသာရေးဥပဒေနဲ့အရေးယူမယ်ပြစ်ဒဏ်သတ်မှတ်ချက်အသစ်တွေဧပြီလ3ရက်နေ့မှာစတင်အသက်ဝင်ခဲ့တာဖြစ်ပါတယ်။ဘရူနိုင်းဆော်ဘွားဘိုခီယာချမှတ်ခဲ့တဲ့ရှရီယာအစ္စလမ်ဥပဒေမှာပြင်းထန်တဲ့ပြစ်ဒဏ်တွေကိုထပ်မံထည့်သွင်းခဲ့တာဖြစ်ပြီးဒီဥပဒေတည်းအရကလေးတွေနိုင်ငံခြားသားတွေနဲ့မွတ်စလင်မဟုတ်တဲ့သူတွေကိုပါအရေးယူနိုင်ပါတယ်။ဥပဒေအရခိုးမှုကျူးလွန်သူကိုပထမတစ်ချိန်မှာညာဘက်လက်အဖြတ်ခံရမှာဖြစ်ပြီးဒုတိယအချိန်မှာတော့ဘဲဘက်ခြေတော်အဖြတ်ခံရမှာဖြစ်ပါတယ်။အိမ်အောင်ရေးဖောက်ပြန်သူတွေနဲ့လိန်ဒူဆုံမဲ့သူတွေတဲကအမျိုးသားချင်းဆက်ဆံသူတွေကိုဂဲနဲ့ပစ်ပေါက်ပြီးတေတံပေးခွင့်ပေးထားတယ်လို့အမျိုးသမီးချင်းဆက်ဆံမှုအတွက်ကျိန်းနံတရားရိုက်ပြီးအပြစ်ပေးခွင့်ရှိနေတာပါ။ကမ္ဘာပေါ်မှာလူတိုင်းဟာလွတ်လပ်စွာနေထိုင်ခွင့်ကုန်တိတ်ခါနဲ့ရပိုင်ခွင့်တွေရှိတဲ့အတွက်ဘရူနိုင်းအစိုးရရဲ့အခုချမှတ်လိုက်တဲ့ပြည်မှုဆိုင်ရာဥပဒေသစ်ပါအချက်တွေကိုကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကပြက်ပြက်သားသားဆန့်ကျင်ကြောင်းအတွင်းရေးမှူးချုပ်ယုံပြောခွင့်ရစတီဖန်ဒူဂျာရစ်ကဗိုလ်တော်ဖူးနဲ့နယူးယောက်ကုလသမဂ္ဂယုံချုပ်သတင်းစာရှင်းလင်းပွဲမှာပြောပါတယ
် For the Secretary General's part he stands clearly against any form of cruel
အတွင်းမှုချုပ်ပိုင်းကပြောရရင်ဘလို့ရရဆက်ဆက်အဖြစ်ပြေးမှုမျိုးကမဆိုအတွင်းမှုချုပ်ကပြက်ပြက်သားသားဆန့်ကျင်ပါတယ်ကိုချစ်ချင်တဲ့သူကိုချစ်ဖို့နဲ့ကိုအတူနေချင်တဲ့သူနဲ့နေခွင့်ရရေးလို့လူသားအားလုံးရဲ့ရပိုင်ခွင့်တွေကိုအကာအကွယ်ပေးဖို့လှုပ်ဆောင်မှာဖြစ်ပါတယ
်ကုလသမဂ္ဂလူခွင့်ဆိုင်ရာမဟာမင်းကြီးမီရှယ်ဘက်ရှလက်ကဘရူနိုင်းရဲ့အခုလိုဥပဒေသစ်ထုတ်ပြန်မှုအတွက်ရှုံချလိုက်ပြီးဘာသာရေးနဲ့လူခွင့်ဆိုင်ရာယုံကြည်ချက်တွေဟာခွဲခြားလို့မရတဲ့အတွက်ဒီလိုအပြစ်ပေးတာမျိုးကိုဥပဒေဖြစ်နဲ့မပြတ်ထမ်းဖို့တောင်းဆိုခဲ့ကြောင်းဒီသတင်းပတ်အစောပိုင်းမှာပဲကုလသမဂ္ဂလူခွင့်ဆိုင်ရာ OHCHR ယုံပြောခွင့်ရရာဗီနာရှမ်ဒါဆန်နီကပြောခဲ့တာပ
ါ The High Commissioner for Human Rights is stressing that religion and human rights are not opposing forces
ဘာသာရေးနဲ့လူခွင့်ရေးဟာတစ်ခုနဲ့တစ်ခုဆန့်ကျင်ဘက်အရာတွေမဟုတ်ပါဘူးလို့လူခွင့်ရေးဆိုင်ရာကော်မရှင်နာမင်းကြီးကအလေးနက်ထားပြောပါတယ်တကယ်တော့ဒီနှမျိုးစလုံးရဲ့အခြေခံယုံကြည်ချက်အများပြားကတကယ်ကိုတူတာပါဘရူနိုင်းအစိုးရအနေနဲ့ဒါရီကိုဥပဒေတည့်ရအနေနဲ့မပြတ်ထမ်းဖို့ကျမတို့ကတောင်းဆိုပါရယ်ဒီလိုပြတ်ထမ်းမဲ့အစားဘာသာရေးခေါင်းဆောင်တွေအစိုးရခေါင်းဆောင်တွေအတိုင်းဝိုင်းမျိုးစုံကလူမှုလူအဖွဲ့အစည်းတွေပြည်သူတွေနဲ့တိုင်ပင်ပြီးဘရူနိုင်းပြည်သူအားလုံးရဲ့လူခွင့်ရေးကိုပါမထိခိုက်ဖဲရာဇဝဲမှုတိုက်ဖျက်နိုင်မဲ့ဥပဒေမျိုးကိုရေးဆွဲဖို့ပန်ကြားပါရယ
် American Britain Germany နဲ့ပြင်သစ်နိုင်ငံတွေကလည်းဒါကိုဥပဒေသစ်ဖြစ်နဲ့မပြတ်ထမ်းဖို့ဆက်ပြီးတိုက်တွန်းနေပါတယ်။အမေရိကန်အစိုးရကဘရူနိုင်းရဲ့အခုလိုလှုပ်ဆောင်ချက်အတွက်စိုးရိမ်ကြောင်းပြောကြားခဲ့တယ်လို့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရရောဘတ်ပလန်တီယိုကဘရူနိုင်းအစိုးရရဲ့ဆုံးဖြတ်ချက်ဟာအမေရိကန်နဲ့ရောလူခွင့်ရေးဆိုင်ရာနိုင်ငံတကာလိုက်နာရမယ့်အချက်တွေနဲ့ပါကန့်ညီမှုမရှိဘူးလို့ပြောပါတယ်။နိုင်ငံတကာလိုက်နာရမယ့်အချက်တွေထဲမှာတဦးနဲ့တဦးလူမဆန်တဲ့နှိပ်စက်အကြမ်းဖက်မှုတွေမလုပ်ဖို့နဲ့အားနည်းသူတွေကိုအကာအကွယ်ပေးဖို့တွေပါဝင်ပြီးဘရူနိုင်းနိုင်ငံအနေနဲ့ကုလသမဂ္ဂဗဒိညင်စရမ်းမှာပြတ်ထန်းထားတဲ့အတိုင်းညှဉ်းပန်းနှိပ်စက်မှုတွေမလုပ်ဖို့နဲ့ရပိုင်ခွင့်တွေအတွက်အကာအကွယ်ပေးဖို့ပါတောင်းဆိုခဲ့ပါတယ်။နယူးယောက်အခြေစိုက် Human Rights Watch လူခွင့်အဖွဲ့ရဲ့အာရှဒေသဆိုင်ရာဒါရိုက်တာ Phil Robertson ကတော့ဘရူနိုင်းရဲ့ပြည်မှုဆိုင်ရာဥပဒေသစ်ဟာလူမဆန်တဲ့ရက်စက်မှုဖြစ်ပြီးခေဟောင်းကအဖြစ်ပေးတဲ့ပုံစံမျိုးဖြစ်နေတဲ့အပြင်ဒါမျိုးဟာရာဇဝတ်ပြစ်မှုအဖြစ်တောင်မတတ်မှတ်တင်ဘူးလို့ပြောပါတယ်။ဒီဥပဒေသစ်ကိုနာမည်ကျော်အနုပညာရှင်တွေဖြစ်ကြတဲ့ Elton John, Ellen DeGeneres နဲ့ Josh Clooney တို့ကပြစ်တင်ရှုံချလိုက်ကြပြီး American နဲ့ Europe မှာရှိတဲ့ Brunei ဆော်ဘွားနဲ့ဆက်နွယ်နေတဲ့ Hotel 9ခုကိုတပိတ်မှောက်ကြဖို့လဲလှုံ့ဆော်နေကြပါတယ်။